ကချင်ပြည်နယ်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်။ကချင်ပြည်နယ်မိုးကောင်းမြို့နယ်ကစားမော်မြို့မှာဒီစစ်ကောင်စီတပ်နဲ့ကချင်လက်နက်ကိုင် KIA တပ်တွေတိုက်ပွဲတွေဖြစ်ခဲ့ပါတယ်။မနေ့ကစတင်ခဲ့တဲ့တိုက်ပွဲတွေအတင်းမှာစစ်တပ်ရဲ့ဒီဖားကတ်ဗျူဟာဘုံကုန်းဘက်ကနေပစ်ခတ်တဲ့လက်နက်ကြီးကြီးတွေကြောင့်ရေမစေးလောက်ွက်မှာကြောက်ချာနေသူတယောက်သေဆုံးပြီးတော့၄ယောက်ဒဏ်ရာရခဲ့ပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုတော့ကုသင်းထိုင်ဦးကတင်ပြပါမယ်ရှင်။
ကချင်ပြည်နယ်မိုးကောင်းမြို့နယ်ပိုင်းစားမော်ကြီးရွာနားမှာရှိတဲ့စစ်တပ်ရဲ့ခမာရ383ကိုကချင်လက်နက်ကိုင်အဖွဲ့ KIA ကဒီကနေ့မနေ့3နာရီလောက်မှာဝင်ရောက်တိုက်ခိုက်ခဲ့ပြီးတိုက်ပွဲက2နာရီနီးပါးကြာခဲ့တယ်လို့ဒီတပ်ရင်းအနီးမှာနေထိုင်တဲ့ဒေသခံသူကပြောပါတယ်လက်နက်ကြီးလက်နက်ငယ်တွေနဲ့အဆက်မပြတ်ပစ်ခတ်တန်းနေကြတဲ့အကြောင်းသူက VOA ကိုပြောပါတယ်
ဒီမှာကြောင်းနေတာကမြန်မာနာမနေ့ကနာမည်ပေါ်ဆမ်းနာပြီးတော့ဖြစ်တာပေါ့နော်အကြီးကတည်းကမြေအောင်လုပ်နေတယ်ကျွန်တော်ကကျွန်တော်လည်းကျွန်တော်အိမ်နေတယ်ဟုတ်ကဲ့ငါစက်တက်ဖက်နေပြီအာပြည်နေနေတင်းနေတယ်ဒီမှာတည်းကနာမည်ပဲဖြစ်ပြီးသေးတယ်ကျွန်တော်ကကြည့်ရလို့ပြောပါတော့ကျွန်တော်ဒီရက်နေရှိလို့တော့ဒီနေ့ကတည်းကနေတော့ပါပြီးရှင်းနေခဏရကြီးပေါ့ကိုညာကြတော့တော်လေးတော့ကျေးဇူးတော်ရတယ်ကျွန်တော်ကျွန်တော်ဒီကစားဘုံဘက်ကြီးအားကြောင့်မင်းညာတော်လေးခူရတယ်ပြောပါတယ်
မနေ့ကဒီဇင်ဘာလ23ရက်နေ့ညပိုင်း8နာရီလောက်ကလေမုံညင်းကရင်ဖားကဲ့မြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ GIA လက်နက်ကင်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဖားကဲ့ပြည်ဟာဂုံးမော်ကနေပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးတွေရေမစေးလောက်ွက်တဲကိုကြားရောက်ခဲ့လို့ဒေသခံတို့ထိခိုက်ခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာကြောက်ရှာနေတဲ့ဒေသခံသူက VOA ကိုပြောပါတယ်။ပြည်ဟာကလက်နက်ကြီးနဲ့အိမ်ချလ
မ်းပြည့်ရဲ့ဒီကပန်းလခန်းနဲ့တောင်ပြကြအမှရေမစေးရှာနေတဲ့ယောက်ကဲဟိုအတယောက်ကဝမ်ပါတယောက်ကဟိုတင်ပါတယောက်ကကျောက်တယောက်ကတော့ခေါင်းဆိုင်ရာကြီးပြီးပါတယ်။နားယောက်ကြီးကတယောက်ကြီးတယောက်ကတော့မကြည့်မှန်းပြောလိုက်ဒီမှာပုံရောက်ရှိရသည
်။နှစ်ဖက်ပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးမေးမြန်းမှု KIA ကတာဝန်ရှိသူတွေကို VOA ကဆက်သွယ်နေသေးဖြစ်ပါတယ်။စစ်ကောင်စီဘက်ကတော့မိုးကောင်းမျိုးနဲ့စားမော်ကနေမြေကန်တရင်ကိုအင်အား100လောက်ရှိတဲ့ GIA နဲ့ PDA ပူးပေါင်းတပ်တွေဒီကနေ့မနေ့3နာရီလောက်မှာလာရောက်တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့စစ်သားတို့ထိခိုက်ဒဏ်ရာရခဲ့တယ်လို့သတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။